ရုရှားနဲ့ဆွေးနွေးညှိနှိုင်းမှုလမ်းပွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောလိုက်ပြီးမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့လည်းပြောဆိုလိုက်ပါတယ်။ရုရှားသမ္မတကတော့ပဂရီချင်းတွေကိုနားလည်သဘောပေါက်မယ်ဆိုရင်တာတမန်ရင်းနှီးလန့်နဲ့ပရစ်ဖက်ကိုဖြည့်ရှင်းနိုင်မယ်ထောက်ပေါက်ကိုရှာနိုင်တဲ့အကြောင်းလဲစစ်စစ်လန်နိုင်ငံဒါဗော့စ်မြို့ကဗိုလ်ဒူးနဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုပြပို့တဲ့ဗီဒီယိုမင်ကွန်းထဲမှာပြောကြားခဲ့တာပါ။ဆွေးနွေးမှုတွေအတွက်ပထမခြေလှမ်းဖြစ်ဖေဖော်ဝါရီနောက်ပိုင်းကြီးကြော်မှုမတိုင်ခင်နေရာတိရုရှားတပ်တွေပြန်ဆုတ်ပေးရမယ်လို့လည်းယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်။ပြည်ခတ်တွေအဆုံးသတ်ရေးမကြတဲ့ရင်တရင်ပတ်တွေအထိရုရှားနဲ့ယူကရိန်းကြားဆွေးနွေးဖို့ဆန္ဒမရှိကြဘူးဆိုပြီးအပြန်အလှန်ဆွဆွနေကြတာပါ။အမေရိကန်ပြည်အောင်စုတက်ဆက်ပြည်နယ်ကမူလတန်းကျောင်းပြစ်ခတ်မှုကြောင့်ကလေး19ယောက်ပါဝင်လူ20ယောက်သေဆုံးတဲ့ပုံစိတ်မကောင်းဖြစ်ရတဲ့အကြောင်းလဲယူကရိန်းသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်။ယူကရိန်းရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိန်မြင့်လာနေချိန်မှာပဲရုရှားအပေါ်တွန်းမြင့်ပြားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကလည်းနိုင်ငံတကာအသံဝင်ကိုတိုက်တွန်းပြောဆိုခဲ့ပါတယ်။